စီတင်မာနေတဲ့ရှမ်းပြည်မြောက်ပိုင်းကလာရှိုးမြို့မှာဗိုလ်ရုံးနဲ့ညပိုင်းကပောက်ကွဲမှုတစ်ခုဖြစ်ခဲ့တာကြောင့်လူနှစ်ယောက်သေဆုံးပြီးနောက်ထပ်တရာစင်လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ကိုယ်တိုင်တွေ့သူတွေကပြောပါတယ်။ဓာတ်ဆီဆိုင်ကပောက်ကွဲမှုနဲ့ပတ်သက်လို့ဘယ်သူလက်ချက်ဆိုတော့မသိရသေးတာကိုရန်ကုန်ကပေးပို့ထားတာကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ။
ဟိုတယ်ဘန်ရွှေဆိုင်နဲ့ဓာတ်ဆီဆိုင်စတဲ့နေရာတွေမှာမကြာခဏဘုံပေါက်ခွဲတာတွေဖြစ်ပွားတဲ့လာရှိုးမြို့မှာဒီလ28ရက်နေ့ညနေ 9:00 လောက်မှာပေါက်ကွဲမှုထပ်မံဖြစ်ပွားခဲ့တာပါဒီပေါက်ကွဲမှုဟာလာရှိုးမြို့ကနေတီဘောဘတ်အထွတ်ကားကြီးကွင်းအလွန်ဒံကို73စီဆိုင်မှာဖြစ်ပွားခဲ့ပြီးတော့ပေါက်ကွဲမှုကြောင့်လူ၂ယောက်သေဆုံးခဲ့ကြောင်းမြို့ကန်တူက VOA ကိုအခုလိုပြောပါတယ
်မင်းငါးနာရီပေါက်ကွဲကြည့်ကျွန်တော်ဒံကိုစီဆိုင်တော့ဒံကိုစီဆိုင်ဆိုတာလာရှိုးကနေဖက်သွားရင်နမခေါ်ကတိကွေးအကျော်နားလေးမှာရှိတာပေါ့အဲ့မှာသူကဆိုင်ကယ်အထုတ်ထဲမှာပုံထည့်ပြီးတော့ငါထားထားသွားတဲ့ပုံစံပဲအဲ့မှာဆိုင်ကယ်ထဲကတူပေါက်ထဲကနေကွဲတာဗျအဲ့ပုံကမိုင်းကွဲတဲ့တန်ကြောင့်စီတိုင်ကြီးကလည်းကွဲကုန်တော့ဥပန်းဆိုင်ဆိုတော့ဒီပန့်ပုံးတွေကကွဲတော့ပုံးကွဲတာလည်းပြင်းအားပေါင်းလို့ဒီစီပုံးတွေပြန်ကွဲတာလည်းပြင်းအားပြန်ကောင်းပြန်ရောအဲ့မှာ2ယောက်တည်သွားတယ်လို့ပြောတယ်အဲထိခိုက်ဒဏ်ရာရတဲ့လူကတော့12ယောက်လို့ပြောတယ်
ဘုံပေါက်ကွဲပြီးတဲ့နောက်နိုင်ဝဲကျော်ကြာမီးလောင်ခဲ့ရမှာ express မှန်လုံကားရစီခွေးဘလူးကားရစီမီးလောင်ပျက်စီးခဲ့ပါတယ်ပေါက်ကွဲမှုဖြစ်ပြီးတဲ့နောက်အခင်းပစ်ပွားနေရာကိုရောက်ရှိသွားသူတခြားလာရှိုးမြို့ကန်တဦးကလည်း12ဦးထိခိုက်ပြီး2ဦးသေဆုံးကြောင်းပြောပါတယ
်12ဦးဘာလို့ထိခိုက်တာ12ဦးဟိုင်းထံက4ဦးတော့ရှိရတယ်ဘုံပေါက်မှန်လာရောပုံများတယ်သေဆုံးကမီးလောင်သေဆုံးတာက2ဦးကားပေါ်မှာပဲနော်
ပေါက်ကွဲမှုဖြစ်ပြီးချိန်နဲ့ဒီကနေ့မနက်ပိုင်းမှာတော့လာရှိုးမြို့မှာအစစ်ဆေးတွေများနေတယ်လို့လည်းမြို့ကန်တွေကပြောပါတယ်ဒေသခံလက်နက်ကိုင်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားစစ်ရေးတင်းမာနေတဲ့ဒေသမှာအခုနောက်ဆုံးကြုံခဲ့ရတဲ့ပေါက်ကွဲမှုနဲ့ပတ်သက်လို့ဘယ်သူလက်ချက်ဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးပြီးခဲ့တဲ့19ရက်နေ့ကလည်းလာရှိုးမြို့လေကောင်လူစီကားဇေနီ CS Hotel နဲ့ New Asha တဲခုခံကြားကလမ်းမမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ဒီပောက်ကွဲမှုမှာလူ9ယောက်ထိခိုက်ပြီးတော့အမျိုးသားတဦးပွဲချင်းပြီးတေဆုံးခဲ့တယ်လို့နောက်တရက်မှာအမျိုးသမီးတဦးထပ်မံတေဆုံးခဲ့ပါတယ်။ဒီနေ့ April 23ရက်ကြံအကြူနေ့ကလည်းလာရှိုးမြို့ရန်တိုင်းအောင်ဖျားရှိကပောက်ကွဲမှုမှာလူ4ဦးတေဆုံးပြီးတော့12ဦးဒဏ်ရာရခဲ့တဲ့ဖြစ်စဉ်ဟာဒီနေ့အတွင်းအဆိုးဆုံးဖြစ်ခဲ့တယ်လို့ဇူလိုင်လ15ရက်နေ့ဇွဲထက်ရွှေဆိုင်ရှိပောက်ကွဲမှုမှာတော့လူတဦးသေဆုံးပြီးတော့10ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီပောက်ကွဲမှုတွေဟာစိုက်ကယ်နဲ့ဘုံထောင်ဖောက်ခွဲတာဖြစ်တာကြောင့်လက်သက်တရခံတစ်ဖွဲ့တည်းဖြစ်နိုင်ကြောင်းနဲ့ဒါလက်နက်ကိုင်အဖွဲ့တွေကိုစက်ကြီးအခုံမပေးတာနဲ့ဆက်ဆက်နိုင်ကြောင်းဒေသခံတွေကသုံးသပ်ကြပါတယ်ဒီပောက်ကွဲမှုနဲ့ပတ်သက်လို့တော့အခုချိန်ထိလက်သက်တရခံဖော်ထုတ်နိုင်တာမရှိသေးပါဘူးခင်ဗျာ